COVID-19 ကပ်ရောဂါကူးစက်မှုကိုစိုးရိမ်နေရခြင်းရခိုင်ပြည်နယ်မှာပြင်းထန်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေအမေရိကန်ခြေဆိုင်ရိုဟင်ဂျာအဖွဲ့အစည်းတစ်ခုကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ဧပြီလ28ရက်နေ့ရက်စွဲနဲ့ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုတင်သွင်းတဲ့ American Rohingya Union ရဲ့အစီရင်ခံစာမှာစစ်ပွဲတွေကြောင့်ရိုဟင်ဂျာလှေစီးပြေးဒုက္ခသည်တွေပြန်ပေါ်လာပြီးအခုဆိုရင်ပင်လယ်မှာလှေနှစီးနဲ့ဒုက္ခသည်900လောက်ညောနေတဲ့အကြောင်းအဖွဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOE ကိုပြောပါတယ်။ကျမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။လူ900ကျော်အဲ့ဒီဘုတ်နှစ်ခုမှရှိရကအဲ့ဒီလူတွေကတော့သူတို့ကရခိုင်ပြည်ကသူအခုဘင်္ဂလားဒေ့ရှ်ကသူတို့ကဘာဖြစ်လို့လက်ခံရပါမလဲ။သူတို့ကဘင်္ဂလားဒေ့ရှ်ကမဟုတ်ပါဘူး။သူတို့ကအဲ့တော့သူမလေးရှားကလည်းမလေးရှားလည်းမဟုတ်ပါဘူး။ယူဒီယာကလူလည်းမဟုတ်ပါဘူး။သူတို့ကရခိုင်ပြည်ကဘဟိုင်းကျလူမျိုးဆိုတော့သူတို့အကောင်းဆုံးကသူတို့ကိုခေစီပြီးတော့မြန်မာဆိုးရကသူတို့ခေစီပြီးတော့သူတို့ရဲ့မူရင်းသူတို့ရဲ့ယွာတွေကိုသူတို့မျိုးနွယ်တွေကိုသူတို့ကိုယူသွားပြီးတော့ခေါ်သွားပြီးတော့သူတို့ကို resettlement လုပ်ကြတာကောင်းဆိုပါပဲအဲ့ဒါကမြန်မာဆိုးရပုံမှာတာဝန်ရှိပါတယ်
ဒါဆိုရင်ဒီရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရိုဟင်ဂျာဒုက္ခသည်တွေပြန်လည်နေရာချထားရေးပေါ့နော်နောက်ဒီဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင
်အခုရူဟန်ကျရကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးချင်လက်သိဝင်လို့မရဘူးဘင်္ဂလားဒေ့ရှ်ကပြောပါတယ်သူတို့ကလူ 1.2 million အခုဘင်္ဂလားဒေ့ရှ်မှာလက်ခံထားတယ်သူတို့ကိုပြုစုနေရတယ်ဆောင်ရှောက်နေရတယ်အဲ့ဒါကြောင့်မလို့တခြားရူဟန်ကျရရဲ့ခိုင်ပြေကလာတာသူတို့လက်မခံနိုင်ပါဘူးလို့ပြောပါတယ်အဲ့ဒါကြောင့်မလို့သူ့ဟိုကိုဝင်လို့မရဘူးလို့ကျွန်တော်ကြားပါတယ်အဲ့ဒါကြောင့်မလို့ရူဟန်ကျရကတခြားပြေမာတို့ဘာတို့ဖက်ကိုထွက်သွားထွက်ပြေးဖို့စူးစမ်းနေပါဖြစ်ပါတယ်အခုတော့ ground မှာရခိုင်ပြေမာအခုတော့စစ်ဖြစ်တာ AN နဲ့မြန်မာတပ်မတော်နဲ့စစ်ဖြစ်တဲ့အကြောင်း displacement ကအထေးမှာဖြစ်နေပါတယ်ယူအာတစ်ခုကရူဟန်ကျရကနောက်ယူအာတစ်ခုကိုသွားပြီးတော့ shelter လေးရှာနေတာရခိုင်ပြည်တွင်းမှာလူတွေကရှောင်ပြီးတော့ပြေးနေကြတာပါ
ဒီ IDP scan တွေကိုဒီလူသားချင်းစာနာမှုအကူအညီပေးရေးကိစ္စပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေဝင်ဝင်ပေးဖို့ဆိုတဲ့အခြေအနေကိုလည်းတောင်းဆိုထားတာတွေ့ရပါတယ်အဲ့တော့အခုမြန်မာအစိုးရကဒီနိုင်ငံတကာ agency ကိုခုမပြုထားဘူးလားရှင
်ကျွန်တော်ကြားတာကစီးတွင်းမှာတစ်ခုနှစ်ခု agency ရှိတယ်လို့ပြောပါတယ်ဒါပေမဲ့အဲ့ဒီတခုနခု agency ကဒါဒီလောက်အများကြီးရ COVID နဲ့ကြောင့်ပတ်သက်လို့တခြားသူတို့စာဝနေရတဲ့ကြောင့်ပတ်သက်လို့လုပ်လို့မရပါဘူး UNHCR Red Cross WHO အကြီးတဲ့ international agency ကိုသွားကွန်ပေးရပါမယ်အခုပြဿနာကအကြီးဆုံးကတော့ Bangladesh Refugee Camp အဲ့ဒီတဲ့အကြီးဆုံးပြဿနာက IDP camp IDP camp မှာခုကျွန်တော်တည်င်းအရင်မြစ်ကရတာကစာပို့တော့မရှိဘူးသူ medicine လည်းမရှိဘူးပြီးတော့ covid 19အတွက်ပြင်ဆင်ဖို့အတွက် sanitizer တို့ medicine တို့ဆေးတွေပါတော့မရှိဘူးပြဿနာအကြီးဆုံးကတော့ခုစစ်တွေ့မှာရခိုင်ပြည်မှာရှိရဲ့ IDP camp မှာပြဿနာအကြီးဆုံးအဲ့ဒါကြောင့်မလို့မြန်မာအစိုးရက international agency ကိုသွားခွင့်ပြုတာအရေးကြီးပါတယ်
ဒါဆိုရင်ဒေါက်တာဝါကာဦးတင်တို့ရဲ့အစီရင်ခံစာထဲမှာဒီရိုဟင်ဂျာယွာသားပေါ့နော်အထူးသဖြင့်ကလေးအရွယ်တွေတစ်တက်ခံရတဲ့ကိစ္စနှွားချောင်းရင်းနဲ့ပြစ်ခံရတဲ့ကိစ္စဆိုတော့ဒီဟာမျိုးပြည်တွင်းကတင်ဌာနတွေရဲ့တင်ပြချက်တွေကိုကပြီးတော့လေဒီအစီရင်ခံစာထဲမှာဖော်ပြထားတွေ့ရပါတယ်ဆိုတော့ဒီရိုဟင်ဂျာယွာတွေကဒီအရက်သားတွေကိုမြန်မာစစ်တပ်ကပြစ်တဲ့ကိစ္စပေါ့လေဆိုတော့အဲ့ဒီအခြေအနေကရောဘယ်လိုသိရလဲရှင်
ကျွန်တော်တို့ဟိုမှာအဆိုးရှိပါတယ်ဟိုမှာ ground မှာတတိယအရင်မြစ်ရှိဟိုကရပါတာရတာပါအဲ့တော့ရူဟင်ဂျာလူငယ်တွေနဲ့ရူဟင်ဂျာလူတွေနဲ့တခြားရခိုင်မျိုးသားတွေကိုမြန်မာတပ်မတော်ကဗာပစ်လို့ရှူတင်လုပ်တာကျွန်တော်တို့နားမလည်ပါဘူးအဲ့ဒါဗာပစ်လို့လုပ်တယ်ဆိုတော့ကျွန်တော်မြန်မာဆွေးရကအဲ့ဒါကို investigation လုပ်ရပါမယ်
အခုမြန်မာအစိုးရကဒီ ICJ နိုင်ငံတကာတရားရုံးကိုသူတို့ရဲ့ပထမဆုံးစီရင်ခံစာပေါ့လေလေးလပြည့်ဒီမေလာထဲမှာမဖြစ်မနေတင်သွင်းမယ်လို့လည်းတရားဝင်ထုတ်ပြန်ထားတာရှိပါတယ်သူတို့ပြင်ဆင်နေတဲ့အပေါ်မှာရောဒေါက်တာဝါကာဦးတင်တို့ဘယ်လိုမြင်ပါလဲရှင
်အခုကမြန်မာအစိုးရကတတ်မတော်ကအချိန်ပေးလိုက်တဲ့နလားခွဲ၃လ crime group ကအတွက်အခုလေးလအားမှာ report လုပ်ရမယ်ဆိုတော့အခုမြန်မာစုကပြင်ဆင်နေတာ the Tonla Niva Achingma, evidence the Lepia Labi. The general site let Miaji Piambiro, a crime de Lota, Rohanja, you are a go Taikai Pare, Miaji, a crime de Miaji Lota. Eraga, February, Mafia City, she there, and the Laton Latuma, Miama Tamadoga, mass grave de Varishi, Alun Truga, Bulldoze Lubio.
Dr. Waka Utin Piobaraba, Rohingya Sure, Tong Nongurom, Yama Suyaka, Timepu, Lakanta Jim Shibau,